Golan Gomian did that much. The Israelis can report Iranga, don't let any die kai carry a dwell so be raw. Syria Nangan and Mashide, Iran, yes, Sepas a country, Alon Nibago, Israega, Jada Rini Runga, Pientan, Dike Kai Piacigabari, Iran, yes, Loya Ha, Lakanizia Mashibe, a shale by the Dark Kulon to an Andy Miare, Lu American, Suyagale, Dombiangabari, a shale by Nga, don't that do the Chugaro, Israeha, Iran, yes, Sepwe, Ma, American, Bowen La, Loni Relo, don't that Nijabari, a Piesongo Sabido, Dimbiabame. Syria and Emma Chase Itare, Iran Sisakan, Along Niva, Jada Rinirunga, Dike Piacigelo, Israel Nanga, Piojagevare, Iran two tapwe at Thompu Nidia, Lenna Sakanui, Taupo is a canine, Taulay is a canrigo, Israel, Leda Gani, Piacigelo, Israel Sitaga, Piovare, Erisaka, Amyazuha, Damascus Muron, Nama, Shibare, Israel Dalayenri, Pianle, Pika, Kangaya, Bide now, Syria, Lizanga, Gagway, Senegule, Israel Roga, Dongi Rine, Pika, Piacigevare, Israel thing by Tare, Golan Gomian de Daga, Israel sick against the country apple, Iran Dadri Baga, Rocket Donji Nasene, Pika Kevide Nama, Israel Ruga Kulu, Leto Biangerava, Iran Baga, Bangjoga Raja, Israel Baga Kulu, Bientan, Daika Kera Piedelo, Israel Winjijo, Benjamin Netanyahu got Biojagevari.
Iran had stuck over Dom, at Guvashalan Waita Betem, Tsal Bizat Kifan Rehevet, Nehevet Mirod,
Iran Baga, Bangjoga Raja, Tarubaga.
တင့်တော်တဲ့တုံ့ပြန်မှုကိုဆောင်ရွက်ခဲ့တာပါ။စီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ပြစ်မှတ်တွေပေါ်မှာအစ္စရေးစစ်တပ်ကအကြီးကျယ်တိုက်ခတ်ခဲ့ပါတယ်။စစ်ဖြစ်နေတဲ့စီးရီးယားနိုင်ငံထဲမှာအီရန်ကဝင်နေရာယူရာကိုရပ်အောင်လို့နိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ဖို့လဲအစ္စရေးဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်။အစ္စရေးနေရာတွေနားမှာအီရန်တပ်တွေအခြေစိုက်တာကိုလုံးဝလက် အင်မတန်အန္တရာယ်များတဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နောက်ထပ်ရန်စားတဲ့လောက်ရမျိုးတွေမလုပ်ဖို့လဲအမေရိကန်ကသတိပေးခဲ့ပါတယ်။အခုဖြစ်နေတဲ့ပဋိပက္ခဟာတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အစ္စရေးနဲ့အီရန်ရန်သူနှစ်နိုင်ငံကြားမှာစစ်ရေးအရာစိုးရင်စရာအကောင်ဆုံးထိတ်တဲရင်ဆိုင်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်စစ်စခန်းတွေအခြေချတာကိုအဆုံးသတ်သွားအောင်အစ္စရေးကအစွမ်းကုန်ကြိုးစားလိမ့်မယ်လို့အရှိအလေပိုင်းအရေးလေးလာနေသူတွေကတုံ့တက်နေကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဟာဆန်နာဖာကတော့အီရန်နဲ့စစ်ပွဲမှာအမေရိကန်ပါလာအောင်လို့အစ္စရေးကလုပ်နေတယ်လို့မြင်ပါတယ်
။အဇွန်နာနလဝါဒါခတိရ်ဂျစ်ဒန်ဝအဇွန်နာအန်အစ္စရာအီလ်ယာနီ
ချီနီယာသစ်ကိုအန္တရာယ်များတယ်လို့ကျွန်တော်ထင်ပါတယ်။အီရန်အစိုးရကိုအပိတိုင်ဖြုတ်ချနိုင်ဖို့အီရန်နဲ့စစ်ပွဲမှာအမေရိကန်ပါလာအောင်အစ္စရေးကဆွဲခေါ်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အီရန်ဘက်မှလည်းအစွမ်းထက်တဲ့ဖွဲ့ဖဲတွေရှိနေတဲ့အတွက်လွယ်လွယ်နဲ့တော့ရမယ်မထင်ပါဘူး။အီရတ်မှာဆဒမ်ဟူစိန်အစိုးရကိုဖြုတ်ချခဲ့တဲ့တော့လွယ်လိမ့်မှာမဟုတ်ပါဘူး
။အခုပဋိပက္ခဟာအစပဲရှိသေးပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအပေါ်အီရန်နဲ့ဟက်စ်ဘိုလာအဖွဲ့ဘက်ကလာမယ့်ရက်တွေအတွင်းမှာဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့ပါမောက်ခဟာဆန်ကပြောပါရတယ်။အီရန်ဟာမကြခင်နှစ်တွေကစလို့ဒေသရင်းမှာဩဇာလွှမ်းမိုးနိုင်အောင်လုပ်ခဲ့ပါရတယ်။အီရန်ရဲ့အဓိကရှီယာမဟာမိတ်ဖြစ်တဲ့လက်ဘနွန်နိုင်ငံကဆစ်သွေးကြွဟက်စ်ဘိုလာအဖွဲ့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကရွေးကောက်ပွဲမှာတိတိတတ်တာအနိုင်ရရှိခဲ့ပါတယ်။အီရတ်နိုင်ငံမှာဆိုရင်လည်းအီရန်နဲ့ဆက်ဆံရေးခိုင်မာတဲ့ဩဇာညောင်းတဲ့နိုင်ငံရေးညွှန်မောင်းအဖွဲ့နှစ်ခုကလာမယ့်တနင်္ဂနွေလွှတ်တော်ရွေးကောက်ပွဲမှာအမတ်နေရာအများစုရမယ်လို့ခန့်မှန်းထားပါတယ်။အီရတ်၊ဆီးရီးယားအပြင်လက်ဘနွန်နိုင်ငံတွေကရှီယာမွတ်စလင်လက်နက်ကိုင်တောင်းတဲ့ခြေကိုလည်းအီရန်ကထောက်ပံ့ကူညီမှုတွေလုပ်ထားပါတယ်။ပြီးခဲ့တဲ့လတုန်းကဆီးရီးယားနိုင်ငံတွေကအီရန်စစ်စခန်းတွေအပေါ်အစ္စရေးတို့ဇက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့လို့အီရန်ခုနှစ်ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာလက်တုပ်ပြန်မယ်လို့အီရန်တို့ကချင်းချောက်ခဲ့တဲ့ကအစ္စရေးဘက်ကသတိအနေထားနဲ့ရှိနေတာပါ။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်စခန်းတွေအပေါ်အီရန်ဘက်ကတိုက်ခိုက်မယ်လို့မျှော်လင့်ထားပြီးဖြစ်တယ်လို့အစ္စရေးထောက်လှမ်းရေးတွေကဆိုပါတယ်။နိုင်ငံဆောင်သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တဲ့အပေါ်အစ္စရေးနိုင်ငံကအကြီးအကျယ်ကြိုးစားထောက်ခံခဲ့တာဖြစ်ပါတယ်။